အိုင်အက်စ်တေကျအဖွဲ့ကသူတို့ရဲ့ခေါင်းဆောင်အဘူဟူစိန်ဟူစိန်အယ်ကူရာရှီတေဆုံးသွားပြီလို့ချက်တပရီနေမှာအတည်ပြုပြောကြပါတယ်သူရဲ့နေရာမှာအဘူဟာရှီမီကူရာရှီကနေဦးဆောင်မယ်လို့ရက်တိကျဖော်ပြမှတ်တဲ့အဖွဲ့ပြောခွင့်ရတဲ့အတန်းသွင်းပြောကြားချက်ကို Telegram လူမှု Media မှာတင်ပြထားပါတယ်ဧပြီလရက်မှာတူရကီသမ္မတရေဆပ်တိုင်အက်အာဒိုဝန်က IS အဖွဲ့ခေါင်းဆောင်ကိုတူရကီထောင်လွှားရေးတွေကစီးရီးယားမှာတုတ်တင်လိုက်ပြီလို့ကြေညာခဲ့တဲ့နောက် IS အဖွဲ့ကနေပထမဆုံးအခုလိုတရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တချိန်ကအီရတ်နဲ့စီးရီးယားနဲ့နိုင်ငံရဲ့သုံးပုံတစ်ပုံကိုအုပ်စိုးခဲ့တဲ့ IS အဖွဲ့အနေနဲ့သူတို့ရဲ့ခေါင်းဆောင်အသစ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ IS အဖွဲ့တကူးကြီးကျယ်2014 ကာလကအဖွဲ့ရဲ့ခေါင်းဆောင်အဘူဘေကာအယ်ဘာဂါရီကဒီဒေတာရင်းကကာလီဖိတ်တွေကိုထိန်းချုပ်ထားတယ်လို့ကြေညာခဲ့တာဖြစ်ပါတယ်။အီရတ်နဲ့ဆီးရီးယားနဲ့နိုင်ငံစလုံးမှာအမေရိကန်ဥဆောင်နယ်မဟာမိတ်အဖွဲ့အပါအဝင်သူတို့ကိုဆန့်ကျင်သူတွေကပြန်ပြီးတွန်းလှန်ခဲ့ကြတယ်လို့ 2019အမေရိကန်ဆစ်စင်ရဲ့အတွင်းမှာတော့သူတို့ခေါင်းဆောင်ဘာဂါရီတည်ဆုံးခဲ့ရတာလည်းဖြစ်ပါတယ်။နောက်တက်လာတဲ့အဘူဟူစိန်ကူရာရှီကတော့ 2022နိုဗెంబర్ မှာဆီးရီးယားမှာအသက်ခံခဲ့ရတာဖြစ်ပါတယ်။IS တွေ့ကြော်ရာဆီးရီးယားမှာရောအီရတ်မှာပါဆက်ပြီးတော့တိုက်ခိုက်နေဆဲလည်းဖြစ်ပါတယ်။ထောင်ရဲ့ချီတဲ့ IS အဖွဲ့ဝင်တွေဟာဒီနှစ်နိုင်ငံစလုံးမှာရှိတဲ့ဝေးလံခံပြဒေတာတွေမှာခိုးအောင်နေထိုင်ကြတာဖြစ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုလှုပ်လိုက်ထွက်ပြေးလိုက်နေလုပ်နေကြတာဖြစ်ပါတယ်။